မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥရေချံပေရှိနေဦးကိုနီရန်ကုန်နိုင်ငံကလေးစိတ်မှာလှုပ်ကြံခံရမှုမှာပူပေါင်းပါဝင်သူတဦးဖြစ်တယ်လို့တန်ကြားရှိခံထားတဲ့ဦးအောင်ဝင်းစောအသက်46နှစ်ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုအခုလိုပြောပါတယ
်အဲဒီမှာကျွန်တော်တို့အကြံကြီးလဲပေါ့ဒီလေးကိုကျွန်တော်ဖမ်းမိတယ်အဲဒီကတိစိုင်းပေးလာမှာပဲဒီလိုနဲ့ကျွန်တော်တို့ကလည်းရောင်းဝယ်ဖမ်းပြီးတော့မိတယ်မိရဲ့ကာမသူ့ကိုစစ်ကြောတယ်စစ်စစ်မင်းမင်းနဲ့ကာမပေါ်ထွက်လာတဲ့သတင်းချက်လည်းရဲ့နောက်ဖမ်းပြီးရမိတဲ့တတိကပစ္စည်းဒါတွေပေါ်မှာမူတည်ပြီးတော့ဆက်ဆက်တရားခံပေါ့ဆက်ဆက်တရားခံကိုကျွန်တော်တို့ဆက်ဆက်တိုင်းစာကြီးပြည်နယ်တွေအကြောင်းကြားပြီးတော့အများဆုံးပိတ်ဆို့ရှာဖွေဖမ်းပြီးမှုတွေပြုလုပ်သွားတယ်ပြုလုပ်တော့အဲဒီ9နိုင်မှာဖြစ်တယ်မနေ့4နိုင်20မှာကျွန်တော်တို့အခုထုတ်ပြန်ထားတဲ့တရားခံအောင်ဝင်းစော်ကိုမိတယ်ပေါ့မိတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လေတရားခံကွင်းဆက်ပေါ့ဒီပြည်မှုကျွလုံနဲ့မှုမှာပါနေတဲ့ကွင်းဆက်တွေကျွန်တော်ဆက်လက်ပြီးတော့စုံစမ်းရှာဖွေဖော်ထုတ်နေတယ်ပေါ်တော့တဲ့အခါမှာအခုလက်ရှိပြောနေတာကတမတော်နဲ့ကျွန်တော်မြန်မာနိုင်ငံရဲ့တပ်ဖွဲ့ဦးအောင်ထားတဲ့ဦးအောင်အဖွဲ့နဲ့ကျွန်တော်လုပ်နေပါတယ
်အခုဖမ်းဆီးရမိတဲ့ဦးအောင်ဝင်းစောဟာသူနဲ့ထောင်ထဲမှာအတူနေဘူးတယ်လို့မြန်မာနိုင်ငံသတင်းဌာနကိုပြောထားတဲ့ဦးအောင်စိုးကသူ့ကိုလူတက်ပေးဖို့လာငားခဲ့တဲ့ဘကဆိုတဲ့လူနဲ့အတူတူပဲဖြစ်တယ်လို့လည်း VOA ကိုအတည်ပြုပြောပါတယ်ဒါကြောင့်လဲဘကမြင့်ဆွေအောင်ဝင်းစောဆိုတဲ့နာမည်သုံးခုဟာအခုသမရာယုံကထုတ်ပြန်ကြေညာတဲ့အထက်မှာပါတဲ့ဦးအောင်ဝင်းစောနဲ့တူတည်းဖြစ်တယ်ဆိုတာကိုဦးအောင်စိုးကအတည်ပြုပါတယ်။ရှင်းနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကနေပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့ကရန်ကုန်နိုင်ငံကလေစိတ်ကိုပြန်ရောက်ရောက်ချင်းမှာပဲတနတ်သမားကြည်လင်းကအနီးကပ်လောက်ကျန်တက်ဖြတ်ခဲ့တာဖြစ်ပါတယ်။အဲ့နောက်တနတ်သမားကြည်လင်းကိုလေစိတ်မှာရှိတဲ့အငားရင်မောင်းနေတဲ့ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ပြီးအဲ့လိုဖမ်းဆီးတဲ့အတွင်းမှာတော့အငားရင်မောင်းကိုနေဝင်းတနတ်ထိမှန်တည်ဆုံးခဲ့ပါတယ်ခင်ဗျာ။